American Tamara Hong Donald Trump ကို New York ပြည်နယ်တရားရုံး jury အဖွဲ့တစ်ဖွဲ့ကနေပြီးတော့ရာဇဝတ်မှုနဲ့တရားဆွဲဆိုလိုက်ပါတယ်။ဒါ American နိုင်ငံမှာ Tamara Hong တူကိုရာဇဝတ်ပြစ်မှုနဲ့ဆွဲဆိုတာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။လိန်ဖြော်ပြီးမင်းသမီး Stormy Daniels ကို Tamara Hong Trump ရဲ့ရှေ့နေဖြစ်သူက2016ရွေးကောက်ပွဲမတိုင်ခင်ကလေးမှာတင်နှုတ်ပိတ်ခဖြစ်တဲ့ဒေါ်လာ3,300ပေးခဲ့တာနဲ့ဆက်နွယ်ပြီးတရားဆွဲခံရတာဖြစ်ကြောင်း AP သတင်းဌာန Editor တူဖြစ်တဲ့Mike Belsamo ကသတင်းတပ်တွေကိုပြောပါတယ်။ Tamara Hong Trump ဟာ2020ရွေးကောက်ပွဲရလဒ်ကိုပယ်ဖြတ်ပြီးအာဏာဆက်ပြီးယူနိုင်မှုအတွက်ကြိုးပမ်းနေဆိုတဲ့ဆွဆွဲချက်နဲ့ Federal အစိုးရတရားရေးဌာနအထူးစုံစမ်းသူနဲ့ Georgia ပြည်နယ်တရားရေးဌာနတွေရဲ့စုံစမ်းစစ်ဆေးမှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်။တရားရေးဌာနအထူးစုံစမ်းရေးမှူး Jack Smith ဟာ Washington DC ကလွှတ်တော်အဆောက်အဦစီးနင်းခံမှုမှာ Tamara Trump ဘယ်လိုပတ်သက်တယ်ဆိုတာနဲ့ Tamara Hong Trump ဟာယာရုကနေဆင်းပြီးတဲ့နောက်အင်မီရွန်ဆေးဝါမှတ်တမ်းတွေကိုဥပဒေအတိုင်းလွှဲပြောင်းပေးရမယ်အစားဖလော်ရီဒါကဆိုင်မှာတင်ထားတဲ့အမှုတွေကိုလည်းစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်